ပလင်းစိတ်ကံမှာလွန်ခဲ့တဲ့80ရှစ်နှစ်ကဒုတိယကမ္ဘာစစ်အတွင်းဂျပန်လေတပ်ကဘုံကျဲကဲလို့ကြောက်ဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေအတွက်နှစ်ပတ်လည်အောင်မြင်ပွဲခန္ဓာကိုမနေ့ကကျင်းပရမှာလူပေါင်း2000ကျော်တက်ရောက်ခဲ့ကြပါတယ်။အမေရိကန်ကိုဒုတိယကမ္ဘာစစ်ထဲဆွဲသွင်းခဲ့တဲ့ဒီပလင်းစိတ်ကံတက်ခဲ့ခံမှုယနေ့ပတ်လည်ပွဲစီဇန်တွေကဒီနှစ်တက်ရောက်သူတွေထဲမှာ ုံးကတော့အသက်100နီးပါးကိုရှောင်နေပါပြီ။အသက်69နှစ်အရွယ် Hub Afrin ကအခုလိုပလင်းစိတ်ကံကိုပြန်ရောက်ခဲ့တာကြောင့်အသက်တွေပေးကြရသူတွေအားလုံးကိုပြန်ပြောင်းအမှတ်ရမိစေတယ်လို့ဆိုပါတယ်။မီရှိဂန်ပြည်နယ် Jackson မြို့မှာနေတဲ့ Afrin ကဆက်ပြီးမတိပဲနောက်ဆုံးအခုထိကျန်နေခဲ့သူအနည်းငယ်ပဲရှိတော့တဲ့ထဲမှာသူကတယောက်ဖြစ်တဲ့သူ့မတိုင်ခင်ပြည်ဆုံးသွားခဲ့ရသူတွေကအမှတ်ရနေမိတယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့ Afrin ကသူ့ရဲ့တိုင်ရင်ထဲမှာတယောက်ပဲအခုချိန်ထိအသက်ဆက်ရှင်နေသူဖြစ်ပါတယ်။